ခုဆက်လက်ပြီးတော့အရွယ်မတိုင်ခင်စစ်သားဖြစ်စုဆောင်းခံခဲ့ရတဲ့ကလေးငယ်တွေက53ဦးကိုမြန်မာတပ်မတော်ကနှုတ်ထွက်ခွင့်ပြုခဲ့တဲ့အကြောင်း UNICEF မြန်မာကသတင်းထုတ်ပြန်ခဲ့ပါတယ်။ကလေးအခွင့်အရေးလှုပ်ရှားနေသူတွေကတော့စစ်တပ်နဲ့တိုင်းရင်းသားတပ်တွေမှာဆန္ဒမပါဘဲခိုင်းစေခံနေရတဲ့ကလေးတွေရှိနေသေးပဲလို့ဆိုပါတယ်။မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာမြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကင်တပ်တွေပါကလေးစစ်သားအုံပြုမှုတွေရှိနေတယ်ဆိုပြီးကမ္ဘာ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေတာပါ2022ခုနှစ်လောက်ကစပြီးမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းလှုပ်ဆောင်မှုစီမံချက်ကိုလက်မှတ်ရေးထိုးပြီးချိန်ကစလို့ဒီကနေ့အထိပြန်လည်လွှတ်ပေးလိုက်တဲ့ကလေး53ဦးအပါအဝင်ကလေးပေါင်း900နီးပါးကိုစစ်တပ်ကနေနှုတ်ထွက်ခွင့်ပြုခဲ့တယ်ဆိုပြီးUNICEF မြန်မာကတာဝန်ရှိသူတို့ဖြစ်တဲ့မတ်ထက်ထက်ဦးကအခုလိုပြောပြပါဗျာ
။ဒီနေ့မှာတော့မြန်မာနိုင်ငံအစိုးရကနေပြီးတော့တက်မတော်မှာအရင်တိုင်းကြီးစစ်မှုထမ်းဆောင်နေတဲ့ကလေးတွေနဲ့ငွေ53ဦးအားနှုတ်ထွက်ခွင့်ပြုလိုက်ပါတယ်။ဒီခုနောက်ဆုံးအစီနှုတ်ထွက်ခွင့်ပြုခြင်းအပေါ်တွင်2015ခုနှစ်အတွင်းအရင်တိုင်းကြီးစစ်မှုထမ်းနေပြီးကလေးတွေပေါင်း146ဦးဒီနှုတ်ထွက်ခွင့်ပြုပြီးဖြစ်ပါတယ်။2015ခုနှစ်ဇွန်လမှာတော့မြန်မာနိုင်ငံအစိုးရကနေကုလသမဂ္ဂနဲ့ဒီကူးတဲ့လုပ်ငန်းဆောင်ရွက်မှုစီမံချက် Joint Action Plan နဲ့စတင်တော့ဒီလက်မှတ်ရေးထိုးပြီးဒီအချိန်ရလို့ပြီးတော့ဒီနေ့အထိကလေးတွေငယ်စုစုပေါင်း699ဦးကိုတက်မတော်ကနှုတ်ထွက်ခွင့်ပြုခဲ့ပြီးဖြစ်ပါတယ်
။အခုပြန်လည်လွတ်မြောက်လာသူအတော်များများဟာမိသားစုကလိုက်လံစုံစမ်းတိုင်ကြားခဲ့တဲ့အတွက် ILO UNICEF စစ်တဲ့ Children စတဲ့အဖွဲ့အစည်းတွေကနေဆောင်ရွက်ပေးမှုတွေကြောင့်ကလေးအတော်များများဟာစစ်တပ်ကနေနှုတ်ထွက်ခွင့်ရကြတာဖြစ်တယ်လို့လဲ Equality မြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကဆိုပါတယ်စစ်တပ်ထဲမှာထွက်ခွင့်မရသေးတဲ့ကလေးတွေလည်းရှိနေသေးပဲလို့လဲသူကဆိုပါတယ
်ကျွန်တော်တို့စစ်တပ်ထဲမှာကလေးစစ်သားတွေဆက်ပြီးတော့ရှိနေသေးတယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်လဲဆိုတော့တချို့အနေနဲ့ကဒီအသက်ပြည့်သွားတယ်ဗျာဥပမာစစ်သားအဖြစ်စုဆောင်းခံတော့ဆက်ရှင်နေမပြည့်ဘူးနောက်ပိုင်းမှာအသက်ပြည့်သွားတယ်ဒီအသက်ပြည့်သွားတဲ့သူတွေကိုကျွန်တော်တိုင်ကြားလို့ရှိရင်တကယ်တမ်းပြန်ထုတ်နိုင်ဖို့အတွက်ခက်ခဲတယ်ဆိုတဲ့အချက်လက်တွေရှိနေတယ်။အဲ့တော့အဲ့လိုမျိုးလူမျိုးတွေကစစ်တပ်ကကြံကြံနေနိုင်တယ်လို့ကျွန်တော်သုံးသပ်တယ်။နောက်တစ်ခုကတော့တချို့တော့ကလေးတွေကတော့ကလေးစစ်သားဖြစ်စုဆောင်းခံရပါတယ်ဆိုတာကိုထုတ်ဖော်ပြောဖို့အတွက်ခက်ခဲနေတယ်။တချို့နေရာတွေမှာမိဘတွေကတိုင်ကြားပြီးမဲ့ဒီကလေးတွေကိုစစ်တပ်အပြင်ပြန်ဖြတ်ဖို့အတွက်အခက်အခဲတွေအများကြီးရှိနေသေးတယ်ဆိုတာကိုကျွန်တော်တွေ့ရတဲ့အတွက်ကလေးစစ်သားတွေလုံးဝကုန်သွားတာတော့မရှိသေးဘူးတချို့နေရာတွေမှာဖက်ပြေးကိုကြိုးစားတဲ့ကလေးစစ်သားတွေကိုဒီတက်ပြေးမှုနဲ့အဆန်းစီးခံရတယ်ဆိုတဲ့အရာတွေရှိနေလို့မယ
်မြန်မာစစ်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာလည်းကလေးစစ်သားအုံပြုမှုတွေရှိနေကြောင်းကိုလည်းကုလသမဂ္ဂကထုတ်ပြန်ထားတာပါလက်ရှိတိုင်းရင်းသားလက်နက်ကိုင်တပ်တွေမှာကလေးစစ်သားအုံပြုမှုတွေရှိနေကြောင်းကိုလည်းဦးအောင်မျိုးမင်းကဆက်ပြောသွားပါတယ
်အကြခင်ကကျွန်တော်တို့ကလေးစစ်သားနိုင်ငံတကာအဖွဲ့ဖြစ်တဲ့Child Soldier International ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဆိုရင် KIA တက်ထဲမှာကလေးစစ်သားတွေရှိနေတုန်းနဲ့အဲ့ဒါတွေဒီမှာကျွန်တော်အတင်းကျပ်ခေါ်ဆောင်လာတဲ့အတင်းတွေလည်းရရှိတယ်တချို့ကတော့အလိုလျောက်ဝင်တဲ့သဘောမျိုးဖြစ်တယ်ကလေးစစ်သားရဲ့အတိတ်တွေကဘယ်လိုပဲဝင်ဝင်မိမိဆန္ဒပါသူဖြစ်စေမပါသူဖြစ်စေကလေးစစ်သားမြောက်တဲ့အတွက် KIA စစ်တပ်ထဲမှာကလေးစစ်သားရှိတယ်ဆိုတာကိုသူတို့ထောက်ပြထားတွေ့ပါတယ်နောက်ထပ်တစ်ခုကတော့ဒီ Nature Soft Step ပေါ့နော် The Border Guard နေရာတွေမှာလည်းကလေးစစ်သားရှိရဆိုတော့ကျွန်တော်မြင်နေရတယ်ဗျ
မြန်မာစစ်တပ်အပါအဝင်ကလေးစစ်သားအုံပြုနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာ DKBA ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် KNL ရင်းရဲရေးကောင်စီ KIA ကရင်နီတပ်ဖွဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တွေကိုကုလသမဂ္ဂကပေါ်ပြထားပါတယ်။အသက်18နှစ်အရွယ်ကလေးတငယ်တွေကိုခေါ်ယူစုဆောင်ခြင်းနေနဲ့အတုံးချခြင်းတွေကိုကာကွယ်ရပ်တန့်စီဖို့လုပ်ငန်းစီမံချက်တွေကိုလက်မှတ်ရေးထိုးဖို့ရှိတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့လည်းကမ္ဘာ့ကုလသမဂ္ဂကတွဲဆုံဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်တယ်လို့လည်း UNICEF မြန်မာရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ရှင်။